မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုပြစ်တင်ရှုတ်ချပြီးတာဝန်ရှိသူတွေကိုအရေးယူနိုင်မှုအမေရိကန်အောက်လွှတ်တော်မှစတင်ပြင်ဆင်နေပါပြီ။မြန်မာနိုင်ငံမှာစစ်တပ်ကဖမ်းဆီးထားတဲ့အရသာစုဝခေါင်းဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရက်ကိုပါပြဋ္ဌာန်းမှုကြာသပတေးနေ့ကပဲအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာတင်ပြခဲ့ကြတာပါ
။ We introduced the Protect Democracy in Burma Act to hold the military junta accountable and to restore democracy to the country and its people.as expeditiously as possible.
အနာသိငရဲစကောင်းဆောင်တွေတာဝန်ခံမှုရှိစေဖို့နဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ဆောင်နိုင်မှုမြန်မာနိုင်ငံဒီမိုကရေစီအကာအကွယ်ပေးရေးဥပဒေကိုတင်သွင်းရတာဖြစ်တဲ့အကြောင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှဆွေးနွေးမဲ့ကိစ္စရပ်တွေကိုတင်ပြရမှာဒီမိုကရက်ကိုယ်စားလှယ်ဂျယ်ရီကော်နော်လီကပြောဆိုလိုက်တာပါမြန်မာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရပ်ကိုရှုတ်ချပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုလည်းကော်မတီမှတင်သွင်းထားပါတယ
် Military's decision to seize control and detain top political leaders including Aung San Suu Kyi as well as President Win Myint
မြန်မာစစ်တပ်ကအာဏာကိုထိန်းချုပ်ဖို့ဆုံးဖြတ်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ထိတဲ့နိုင်ငံရေးခေါင်းဆောင်တွေယာနဲ့ချီတဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးခဲ့တာမြန်မာပြည်သူတွေရဲ့အခွင့်အရေးကိုပျော်မြောင်တင်းတင်းချိုးဖောက်ရရောက်ခဲ့ကြောင်းလဲမြန်မာနိုင်ငံဆရာဆုံးဖြတ်ချက်ကိုပူတွဲအဆိုပြုခဲ့တဲ့အတိုက်ခံ Republican Council ရဲ့ Steve Sharpock ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ American ဆွေရကမြန်မာစစ်ကောင်စီတွေကိုပြစ်မှတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူတံခတ်မှုတွေချမှတ်ဖို့သတိပေးထားတဲ့အချိန်မှာပဲ American လွှတ်တော်မှလည်းဥပဒေပြဋ္ဌာန်းပြီး PRP အရေးယူဖို့ပြင်ဆင်နေတာဖြစ်ပါတယ်